မြန်မာနိုင်ငံမှာလူငယ်နဲ့၁၄နှစ်အရွယ်အတွင်းကိုဗစ် -19 ရောဂါအတွက်တခွဲနမူနာပေါင်း2190ခုကိုစစ်ဆေးခဲ့တဲ့အထက်ကရောဂါကူးစက်သူ1348ယောက်တွေ့ခဲ့ပြီးသေဆုံးသူ46ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီနေ့ည၈နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျန်းမာရေးလူသားတွေနဲ့ပြဟိတကူညီသူတွေကတော့ကိုဗစ်ရောဂါလိုင်းတွင်အမှန်တကယ်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်တာထက်ပိုများနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ကိုဗစ်ရောဂါလိုင်းအမြင့်ဆုံးရောက်ခဲ့တဲ့ဇူလိုင်လ23ရက်နေ့ကပိုးတွေ့မှုနှုန်း 40.8% ရာခိုင်နှုန်းရှိကြတာနဲ့နိုင်စင်ရင်အခုရက်ပိုင်းမှာနေစဉ်ပိုးတွေ့မှုနှုန်း 800 ခန့်နှုန်းလောက်ပဲရှိတော့တဲ့အတွက်ရောဂါကူးစက်မှုတိတိတသားကျလာပြီလို့ကျန်းမာရေးဌာနကဆိုပါတယ်ရှေ့တော်ချနိုင်ငံတွေထဲမှာမြန်မာနိုင်ငံဟာကိုဗစ်ရောဂါကူးစက်သူအရေအတွက်ဆက်ထမအများဆုံးဖြစ်ပြီးသေဆုံးသူအရေအတွက်မှာတော့နံပါတ်5အဆင့်အများဆုံးဖြစ်ပါတယ်တရုတ်နိုင်ငံကမှာယူထားတဲ့ Sinopharm ကိုဗစ်ရောဂါကာကွယ်ဆေးအရေအတွက်၄သန်းဒီနေ့ညနေပိုင်းမှာထ่าရောက်လာပြီးစုစုပေါင်းမှာယူထားတဲ့ဈေးအရေအတွက်24တန်းမှာ12တန်းရောက်ထားပြီလို့စစ်ကောင်စီကျန်းမာရေးနဲ့အကစားဝန်ကြီးဌာနဘူဂူးဆက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook မှာရေးထားပါတယ်ဈေးအရေအတွက်12တန်းဆိုတာကလူဦးရေ6တန်းစာကိုထိုးနိုင်မှုဖြစ်ပါတယ်